ရခိုင်ပြည်နယ်ထဲမှာအသက်12နှစ်နဲ့အထက်ကျောင်းသူကျောင်းသားတွေကိုဒီလအောက်တိုဘာလ16ရက်နေ့ကနေစပြီးတော့ကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံဒုတ်ဆိုင်နိုဗစ်ကိုဗစ်ကာကွယ်ဆေးထိုးပေးဖို့စီစဉ်ထားပေမဲ့ဒီကနေ့အထိတော့ဒီကာကွယ်ဆေးတွေရောက်မလာသေးဘူးလို့လည်းပြည်နယ်ကျန်းမာရေးတာဝန်ရှိသူက VOA ကိုပြောပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်
။မြန်မာနိုင်ငံမှာ2021ခုနှစ်စာသင်နှစ်မကုန်ခင်ကိုဗစ်ကြောင့်ပိတ်ထားရတဲ့စာသင်ကျောင်းတွေပြန်ဖွင့်နိုင်ဖို့ပညာရေးနဲ့ကျန်းမာရေးဌာနကကြိုးစားနေပါတယ်။တချိန်တည်းမှာပဲ2021ခုနှစ်ဇွန်လတုန်းကကျောင်းအပ်နှံထားတဲ့ကျောင်းသားကျောင်းသူတွေထဲကအသက်12နှစ်အထက်ကနေ18နှစ်ထိကျောင်းသူကျောင်းသားအားလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးတဲ့စီမံချက်အတိုင်းစစ်ကောင်စီကတချို့ဒေသတွေမှာကိုဗစ်ကာကွယ်ဆေးစတင်ထိုးပေးနေပါတယ်။ရခိုင်ပြည်နယ်မှာတော့အလဲရန်နဲ့အထက်တန်းကျောင်းသူကျောင်းသားတွေကိုဒီလအောက်တိုဘာလ16ရက်နေ့ကစပြီးတော့ကိုဗစ်ကာကွယ်ဆေးတွေထိုးပေးတော့မှဖြစ်တယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဥလာသိန်းကပြောပါတယ
်အခရိကံပညာအလေတန်းကနေပြီးတော့အထက်တန်းထိရှိတဲ့အန်ထိဘောကလေးတွေကိုစစ်တုပ်ဖို့အစီအစဉ်ရှိပါတယ်ဆိုတော့15 16လောက်မှာထိုးမှာဖြစ်ပါတယ်ဆိုတော့ဒီကလေးတွေကိုစစ်တုပ်ဖို့ပြီးရင်တော့ကျွန်တော်တို့ကျောင်းတွေဖွင့်ဖို့အစီအစဉ်ရှိပါတယ
်ကျောင်းသူကျောင်းသားတွေကိုတရုတ်နိုင်ငံထုတ်ဆိုင်နိုဗစ်ကိုဗစ်ကာကွယ်ဆေးထိုးပေးဖို့စီစဉ်ထားတယ်လို့ပြည်내ကျမရေးဦးစစ်ထနာပြောဝင်းကလည်းပြောပါတယ်။ဒါပေမဲ့ဒီနေ့ဒီចောင်းသားတွေကိုထိုးပေးမဲ့ဆေးတွေရခိုင်ပြည်နယ်တွေကိုရောက်မလာသေးတာကြောင့်ចောင်းသားဦးရေဘလောက်ထိုးပေးမဲ့ဆိုတာကိုမသိရသေးဘူးလို့ပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ
်။ကျမိုင်းနဲ့အကလောက်ဝင်းဌာနကလည်း16ရောင်းနေစမယ်ဆိုပြီးတော့စီစဉ်ထားတဲ့စီမံချက်တစ်ခုပို့ထားတာပေါ့ကျွန်တော်တို့။အဲ့တော့ဆေးကကျွန်တော်တို့ကိုအဲ့ဒီမတိုင်ခင်မှာပို့ပေးမယ်လို့ပြောတယ်။အဲ့တော့အဲ့ဒီအင်းဆိုတော့14ရောက်မလား15ရောက်မလားမသိဘူးပေါ့နော်ဟုတ်လောလောဆယ်တော့ဈေးမရောက်သေးပါဈေးမဲ့အရေအတွက်ကရောက်မှာပဲသိမယ်နော်ကျွန်တော်တို့ကတောင်းထားတာတော့ 39,544 ပ
ါရခိုင်ပြည်နယ်မှာအကြောင်းပြန်ဖွင့်နေတဲ့2021 2022ခုနှစ်ပညာသင်နှစ်အတွက်မူလတိုင်းကနေအထက်တန်းဒီကျောင်းအပ်ထားသူပေါင်း 38,000 ကျော်ရှိတယ်လို့ပြည်နယ်ပညာရေးရုံးရဲ့အစည်းအဝေးကသိရပါတယ်ဆိုင်နိုဗစ်တရုတ်ကိုဗစ်ကာကွယ်ဆေးကိုတရုတ်နိုင်ငံမှာအသက်3နှစ်ကနေ16နှစ်အထိထိုးပေးဖို့အရေးပေါ်အသုံးပြုခွင့်ကို WHO စီကရရှိထားတယ်လို့လည်းစစ်ကောင်စီသတင်းထဲမှာထုတ်ပြန်ဖော်ပြထားပါတယ်။ကိုဗစ်ကာကွယ်ဆေးကိုမထိုးမနေရမဟုတ်ပဲမိမိရွေးချယ်ခွင့်နဲ့ကျောင်းအုပ်နဲ့မိဘခွင့်ပြုချက်ပါမှထိုးပေးမယ်လို့လည်းသတင်းထဲမှာထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာကိုဗစ်ကာကွယ်ဆေးထိုးရမယ့်အုပ်စုတွေမှာပါသူတွေကိုတော့ပြီးခဲ့တဲ့လပိုင်းကစလို့ကာကွယ်ဆေးတွေထိုးပေးနေပါတယ်။လက်ရှိအချိန်အထိလူဦးရေ4သိန်းကျော်လောက်ကိုကိုဗစ်ကာကွယ်ဆေးထိုးပြီးပြီလို့ပြည်내ကောင်စီပြောခွင့်ရဦးလှသိန်းကပြောပါတယ်
။ဟိုပထမအတုပ်လို့ပြောတဲ့ကိုဗစ်ရှိထိုးခဲ့တာကအကုန်လုံးတသိန်းရှိပါတယ်။တသိန်းရှိပြီးတော့ကျွန်တော်တို့ဒုတိယအတုပ်ဆိုင်နိုဖန်ထိုးတဲ့ဟာကဒုတိယအတုပ်အထက်မှာစီရင်ပါတာပေါ့နော်ဆိုင်နိုဖန်ကပထမတစ်ချိန်မှာ5,000ခွဲအခုဈေးရောက်ရှိပြီးတော့ထိုးနေတာက3,000နဲ့2,000ကျော်ဖြစ်ပါတယ်အဲ3,000ကျော်ဖြစ်ပါတယ်။နောက်ကြားထဲမှာတိတ်ပွဲဆောင်တဲ့ IDP တွေဆိုင်နိုဗစ်တက်5,000ဖြစ်ပါတယ်။အဲလက်တလုံးမှာတော့ဒီဟာတွေကိုတွက်လိုက်လို့ရှိရင်တော့ကျွန်တော်တို့လူရေအပြင်၄သိန်းကျော်လောက်စေထူပြီးသွားမဲ့အနေအထားမျိုးဖြစ်ပါတယ်။
မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့တွေအားလုံးကိုလည်းကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့စစ်ကောင်စီကပြောကြားထားပါတယ်။ဒါကြောင့်ရခိုင်ပြည်နယ်မှာရှိတဲ့ AA ရခိုင်လက်နက်ကန်တပ်ဖွဲ့ကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့ပြည်내ကောင်စီဘက်ကပြောဆိုထားတာရှိပေမဲ့လက်ရှိအချိန်ထိကိုဗစ်ကာကွယ်ဆေးထိုးမဲ့ကိစ္စပြည်တော်စုကညွှန်ကြားထားတာမရှိသေးဘူးလို့လည်းပြီးခဲ့တဲ့တောက်ကြနေ့သတင်းစာရှင်းလင်းပွဲမှာပြည်내ကောင်စီပြောခွင့်ရကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုနှုန်း9ရက်ခန့်အောင်ကျဆင်းလာပြီဆိုရင်လုပ်ငန်းတွေပုံမှန်လည်ပတ်နိုင်မှာဖြစ်တယ်လို့ကျန်းမာရေးဌာနတာဝန်ရှိသူက VOA ကိုပြောကြားထားပါတယ်။ရခိုင်ပြည်နယ်မှာလက်ရှိကိုဗစ်ကူးစက်မှုနှုန်းက9ရက်ခန့်အောင်ကျဆင်းလာပြီဖြစ်တာကြောင့်ကိုဗစ်ကူးစက်မှုကြောင့်ပိတ်ထားရတဲ့နေဆက်ကုန်သွယ်ရေးလုပ်ငန်းတွေကိုလည်းပြန်ဖွင့်ဖို့ပြင်ဆင်ထားပြီးပြည်ထောင်စုကခွင့်ပြုချက်ရတာနဲ့စဖွင့်မယ်လို့လည်းပြည်내ကောင်စီပြောဝင်ရကပြောပါရခင်ဗျာ